ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ဥဆောင်ပြီးရွေးကောက်ပွဲအသစ်လုပ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြခြေတက်သူတွေဟာဗိုလ်ထူးနေကမြို့တော်အစ္စလမ်ဘတ်ကိုဦးတည်ခြေတက်လာရမှာရဲတွေကမျက်ရည်ကိုပုံနေဒုတ်တွေအသုံးပြုပြီးနှိမ်နှင်းခဲ့သလိုယာနဲ့ခြေတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်ဆန္ဒပြသူတွေဟာမြို့တော်အစ္စလမ်ဘတ်ကိုခြေတက်ပြီးလက်ရှိအစိုးရကကြားပြရွေးကောက်ပွဲလုပ်မပေးမချင်းမြို့တော်မှာထိုင်သပိတ်ဆန္ဒပြမှာဖြစ်တယ်လို့ဝင်ကြီးချုပ်ဟောင်းခန်ကပြောဆိုထားပါတယ်ဝင်ကြီးချုပ်ဟောင်းအမေရိကန်ဦးဆောင်တဲ့အစိုးရစံကြီးဆန္ဒပြသူတွေဟာမြို့တော်အစ္စလမ်ဘတ်ကနေမိုင်60ကျော်လောက်ဝေးတဲ့ဆွာဘီမြို့ကနေမြို့တော်အစ္စလမ်ဘတ်ကိုခြေတဲ့ဆန္ဒပြလာတာဖြစ်ပါတယ်ပြီးခဲ့တဲ့လတဲ့တုန်းကဝင်ကြီးချုပ်ဟောင်းအမေရိကန်ကိုလွတ်တော်မှာအယုံကြည်မရှိအဆိုတင်သွင်းခဲ့ပြီးသူ့ရဲ့ PDI ပါတီညွန်ပေါင်းအစိုးရကိုဖြုတ်ချခဲ့ပါတယ်အဲဒီနောက်သူ့ရဲ့ပြိုင်ဘက်ရှဘာရှရစ်ဝင်ကြီးချုပ်ဖြစ်လာခဲ့ပါတယ်အစ္စလမ်ဘတ်မြို့တော်မှာဆန္ဒပြသူတွေကိုတားဆီးဖို့အတွက်လွတ်တော်အစားဦးတွေအချက်ကြားကြတဲ့ဒေသတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုခြားထားပါတယ်အခုလိုအရေးပါတဲ့လှုပ်ရှားမှုကိုဘယ်အစိုးရဘယ်ဖက်စစ်အာဏာပိုင်တွေကမှရပ်တန့်လို့လမ်းလွဲပြစ်လို့ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းအင်မရာခန်ကတွစ်တာကနေတဆင့်ပြောဆိုထားပါတယ်လက်ရှိအစိုးရကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအသစ်လုပ်ပေးတဲ့အထိမျိုးတော်အစ္စလာမဘတ်မှာစန္ဒပတ်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်ဟောင်းအင်မရာခန်ကပြောဆိုထားပါတယ်ခင်ဗျာ